ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ကလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအကျပ်တဲတွေကိုကျော်လွှားနိုင်ဖို့အတွက်အပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်10ဘွဲ့အနေနဲ့ဂျာဝင်ဆောင်ရွက်ဖို့နဲ့ NCA လက်မှတ်ရေးထိုးစဉ်တက်တဲ့အဖြစ်ပါဝင်ခဲ့တဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကိုလည်းပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားတဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါလက်ရှိမြန်မာနိုင်ငံမှာ2020ရွေးကောက်ပွဲပေါ်အခြေပြုပြီးနိုင်ငံရေးကျင်းပမှုတွေပြင်းထန်နေတာနဲ့လူထုကအကြမ်းမဖက်ဆန့်ကျင်ဆန္ဒပြနေတဲ့အပေါ်ပြစ်ခတ်တာဖမ်းဆီးတာအရေးယူတာတွေဖြစ်ပေါ်နေချိန်မှာပဲအခုလို PNLO ကတိုက်တွန်းလိုက်တာပါ PNLO ရဲ့တိုက်တွန်းစာကို NCA လက်မှတ်ထို10ဘွဲ့ပါဝင်တဲ့ PPST ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဂျာဝင်ဆောင်ရွက်ဖို့အတွက်အဖွဲ့ရဲ့ယာယီခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ထံကိုလိမ့်မှုပေးပို့ထားတာဖြစ်ပါတယ်အဓိကတင်ပြထားတဲ့အကြောင်းကိုတော့ PNLO ရဲ့ဒုဥက္ကဋ္ဌခွန်မြင့်ထွန်းက VOA ကိုအခုလိုပြောပါတယ်
။ပြည်ထောင်စုအစိုးရရဲ့လွှတ်တော်ရဲ့ပြီးတော့တပ်မတော်ရဲ့ဆိုတာက NCA စာချုပ်ရကျွန်တော်တို့ရဲ့ဖွင့်ပြဘက်တွေဖြစ်ပါတယ်။ပြည်ထောင်ဘက်တွေဖြစ်ပါတယ်။အဲ့တော့အရင်တော့ကတစ်ဖက်တည်းမှာအတူယက်တီလာကြတဲ့ပြည်ထောင်စုအစိုးရရဲ့လွှတ်တော်ရဲ့တပ်မတော်ရဲ့ဂျာမာဒီကနေ့နိုင်ငံရေးအတင်းမာမှုတွေဒါပြိပခါတွေဖြစ်နေတဲ့အပေါ်မှာတော့ကျွန်တော်တို့ဒီနေ့ပြည်ထောင်ဘက်များအကြမ်းမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေပေါ်မှာကျွန်တော်တို့ ਨੇ ဒါကြားဝင်ပြီးတော့အစည်းအဝေးပြီးဖို့ညှိနှိုင်းပြီးဖို့လိုအပ်တယ်လို့ကျွန်တော်လည်းမြင်ပါတယ်။အဲကျွန်တော်တို့အခု PPSC ရဲ့အဖွဲ့ခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ရွတ်စစ်နဲ့တကွာပေါ့လေ။ညဉ့်ညဉ့်လုံးကဥဆောင်အဖွဲ့နေနဲ့ဥဆောင်ပြီးတော့စစ်ဆက်ညှိနှိုင်းပြီးဖို့ကျွန်တော်တောင်းဆိုထားတာဖြစ်ပါတယ်။
တစ်ဆက်ထဲမှာပဲ NCA စာချုပ်လက်မှတ်ရေးထိုးစဉ်ကတတိယဖြစ်ရည်တည်ခဲ့ကြတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းပူးပေါင်းပါဝင်ဖို့တိုက်တွန်းကြောင်းခွန်မြင့်ထွန်းကဆက်ပြောပါတယ်။
NCA စာချုပ်လက်မှတ်ရေးထိုးတဲ့အခါမှာနိုင်ငံတကာအသီးသတ်တွေအနေနဲ့လက်မှတ်ရေးထိုးခဲ့တဲ့အခါကုလသမဂ္ဂရဲ့အထူးကူစရယ်ရဲ့ဥရောပသမဂ္ဂရဲ့အထူးကူစရယ်ရဲ့တောင်ခါချုပ်ဂျပန်ဆိုတာတိဥဆိုရအိန္ဒိယဆိုတာထိုင်းဆိုတာကူစရယ်တွေလည်းဒါအသီးသတ်တွေနဲ့လက်မှတ်ရေးထိုးခဲ့တယ်။ဒါအပြင်အမေရိကန်ပါဝင်အခြားသောဗြိတိန်နိုင်ငံအပါအဝင်အခြားသောနိုင်ငံများအနေနဲ့လည်းကျွန်တော်တို့ NCA မှာလက်မှတ်ရေးထိုးတော့သိရှိတဲ့အလေးနက်ထားတယ်သူတို့ကူညီဆောင်ရွက်မယ်ဆိုတဲ့ဟာကိုကြီးညာချက်တွေထုတ်ခဲ့ကြတာရှိပါတယ်။အဲ့ဒီနိုင်ငံတကာအစိုးရတွေနဲ့နိုင်ငံကအဖွဲ့အစည်းတွေလည်းပူးပေါင်းဆောင်ရွက်ပြီးဖို့လည်းကျွန်တော်တို့အနေနဲ့ကတော့ဒါ PPSC ရဲ့ယာယီဖွဲ့ကောင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ရေးရစ်ကိုကျွန်တော်တို့တိုက်တော်ထားပါတယ်။ဒါ PPSC ရဲ့ယာယီဖွဲ့ကောင်းဆောင်တစ်ဆင့်ပြီး PPSC အဖွဲ့တစ်ခုလုံးနဲ့ဆောင်ရွက်ပြီးဖို့ကျွန်တော်ဒီတိုက်တော်ထားပါတယ်။တောင်းဆိုတာပါ
ဒီတိုက်တွန်းချက်ကိုတော့ PNLO ရဲ့ဘိုးအလုံးမှုဆောင်တိုးချက်အစည်းအဝေးက9ရက်နေ့ကနေ17ရက်နေ့ထိ3ရက်ကြာဆွေးနွေးပွဲမှာဆုံးဖြတ်ခဲ့တာပါ PNLO ရဲ့တိုက်တွန်းချက်အပေါ်မှာတော့ KN မျိုးသားစည်းရုံး KNU ရဲ့အထွေထွေအတွင်းရေးမှူးဘရိုဆောထာတိုမူကအခုလိုပြောဆိုပါတယ်ကျွန်တော်
တို့ကတော့ဒီဥစ္စာပေါ်ဂျောင်းဝီဤတိုင်းဥစ္စာပေါ်ဆက်တင်နိုင်တဲ့အဖွဲ့ကြီးချက်အစိုးရကတော့လက်စ်လက်ခိုက်တဲ့ကိစ္စပေါ့နော်ရှာကြည့်တာကတော့ဒါလိုက်လိုက်သာခေါ်တဲ့ကိစ္စပဲလေဒါပေမဲ့ PPSC ဒီနယ်ကတော့ကျွန်တော်တို့ဘလို့ဆိုမချွေးညရသေးတဲ့အခါကျွန်တော်ဘာမှပြောလို့ပေါ့နော်ဟုတ်
NCA စာချုပ်မှာတသက်အဖြစ်ပါဝင်တဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လဲဂျာဝင်ဖြစ်ရှင်းဖို့အတွက်လမ်းရှာဆောင်ရွက်တင်တယ်လို့မြင်ကြောင်းလဲဖြည့်ဆွက်ပြောဆိုပါတယ်ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ငင်းချဲရေးဖော်ဆောင်ရေးအဖွဲ့ဒုတိယခေါင်းဆောင်ဒေါ်စောမြတ်ရစာလင်းကလည်း PNLO ရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးသူတို့ပါတီတွင်းမှာမဆွေးနွေးရသေးကြောင်းပြောဆိုပြီးသူ့ရဲ့ပုဂ္ဂလိကအမြင်ကိုအခုလိုပြောပါတယ
်အခုလိုမြန်မာနိုင်ငံရဲ့အကြက်တွေဖြစ်ပေါ်လာခြင်းဒီတစ်ဖွဲ့ကိုတစ်ဖွဲ့မယုံကြည်မှုကနေပြီးတော့မှဖြစ်ပေါ်လာတယ်လို့ကျွန်မအမြင်ရှိပါတယ်စိတ်ဆိုင်ကြီးနိုင်မှုနဲ့ရောင်းဝယ်ခြင်းပြင်မှုနဲ့ဒါလည်းအကောင်းဆုံးလမ်းကိုရနိုင်လို့ရလို့မြင်ထားတာရှိပါတယ်။အဲ့ဒါကြောင့်မလို့ပါဝင်စစ်ပါဝင်ထိုက်တဲ့လူတွေနဲ့ဒီစစ်စဲရေးကော်မတီတရားကိုတော့အလေးအမြန်ဖွဲ့စည်းဖို့လိုအပ်တယ်လို့အမြင်ရှိပါတယ်။ဒါလို့များပြီးပြီး SC ကနေပြီးတော့မှပါဝင်စစ်ပါဝင်ထိုက်တဲ့လူတွေနဲ့အဲ့လိုမျိုးဖွဲ့မယ်ဆိုလို့ရှိရင်လည်းဒီမှာပုဂ္ဂလိကအမြင်ရဆိုလို့ရှိရင်တော့သိမြတ်တယ်အဲ့လိုအမြင်ရှိပါတယ်။
PNLO ရဲ့တိုက်တွန်းတဲ့စာဟာအခြား NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစီကိုလည်းဖြန့်ဝေထားပါတယ်။အချို့အဖွဲ့တွေကတော့ဒီသဘောထားကိုသက်ဆိုင်ရာသူတို့အဖွဲ့အတွင်းမှဆွေးနွေးပြီး PPSD အစည်းအဝေးခေါ်ယူချိန်မှာတင်ပြဖို့ပြင်ဆင်တာတွေရှိနေပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။